အမီရိုဆိုင်ယာ CNN သတင်းဌာနရဲ့ဒီအကြီးတန်းသတင်းနောက်ဂျင်မကော့စတာရဲ့အမီရိုတွင်းသတင်းယူခွင့်ကိုအမီရိုကပြန်ပြီးတော့ခွင့်ပြုလိုက်ပါတယ်။ဒါပေမဲ့လာမယ့်သတင်းစာရှင်းလင်းပွဲဆိုင်ယာစီမင်းစည်းကမ်းတွေကိုသူထပ်ပြီးတော့ကျူးလွန်ချိုးဖောက်မှာဆိုရင်တော့သတင်းယူပိုင်ခွင့်ထပ်ပြီးတော့ရုပ်သိမ်းခံရလိမ့်ဦးမယ်လို့ CNN သတင်းနောက်ဂျင်မကော့စတာကိုအမီရိုကနေသတိပေးခဲ့ပါတယ်။ပြီးခဲ့တဲ့သတင်းနှစ်ပတ်အကြာတုန်းကအမီရိုတွင်းကျင်းပတဲ့သမ္မတထရမ့်ရဲ့သတင်းစာရှင်းလင်းပွဲတစ်ခုမှာဒင်းတော့အကော့စတာနဲ့သမ္မတထရန့်တို့အမေးဖြေလုပ်ကြရင်အနှဲငယ်တင်းမာမှုရှိခဲ့ပြီးတဲ့နောက်ပိုင်းဂျင်ကော့စတာရဲ့အင်ပီရိုမှာဒင်းယူခွင့်ကိုရုပ်သိမ်းခဲ့တာပါအင်ပီရိုဘက်ကအရှော့ပေးလာတာကြောင့်သမ္မတထရန့်အစိုးရကိုတရားစွဲဆိုထားတာကိုလည်းပြန်ပြီးတော့ရုပ်သိမ်းမယ်လို့ CNN သတင်းဌာနကပြောပါတယ်ဂျင်ကော့စတာပါဝင်တခြားသတင်းတောက်တွေအနေနဲ့သတိထားမှာကဒင်းတော့တူကိုမေးခွန်းတစ်ခုစီမေးခွန်းပြုမယ်ပြီးလို့ရှိရင်နောက်ဆက်တွဲမေးခွန်းတစ်ခုမေးနိုင်တယ်အဲ့ဒါပြီးတော့တခြားသတင်းတောက်တွေကိုမေးခွန်းအလှည့်ပေးရလိမ့်မယ်လို့အင်မီရောပြောခွင့်ရအမျိုးသမီးဖြစ်တဲ့ Sarah Sanders ကဆိုပါတယ် CNN ကြီးတဲ့သတင်းတောက် Jim Costa ရဲ့အင်မီရောတွင်သတင်းယူခွင့်ရုပ်သိမ်းခံရတာနဲ့ပတ်သက်ပြီးတော့ CNN သတင်းဌာနကသမ္မတ Trump ဆိုတာကိုတရားစွဲဆိုခဲ့ပြီး Washington DC မြို့တော်ကတရားရုံးကနေပြီးတော့ Jim Costa ရဲ့သတင်းယူခွင့်ကိုပြန်ပေးရမယ်လို့ပြီးခဲ့တဲ့ပတ်တုန်းကပဲဆုံးဖြတ်ခဲ့ချခဲ့တာပါ